ဇန်နဝါရီလ29ရက်နေ့ရက်စွဲနဲ့စစ်အစိုးရထုတ်ပြန်လိုက်တဲ့ဥပဒေအမှတ်ခွန်မြင့်ဆောင်2017ရှင်းမြင့်ဆောင်2017ကိုမြင့်ဆောင်2017စတဲ့နိုင်ငံဗန္ဓာခွဲဝေသုံးစွဲရေးဆိုင်ရာဥပဒေတွေထဲမှာအများကကြိုတင်ယူဆထားသလိုကာကွယ်ရေးအသုံးချက်ကိုအများဆုံးသုံးစွဲထားတာတွေ့ရပါတယ်။စစ်အစိုးရဟာအရင်ကကာကွယ်ရေးအသုံးချက်ကို40ရာနှုန်းနီးပါကျမ်းမာရေးနဲ့ပညာရေး2ရက်ပေါင်းကို400ခန့်လောက်ပဲသုံးစွဲခဲ့တဲ့အတွက်ပြစ်တင်ဝေဖန်မှုတွေပေါ်ထွက်ခဲ့တဲ့နောက်ပိုင်းလွန်ခဲ့တဲ့10နှစ်နီးပါးကစလို့နိုင်ငံဗန္ဓာခွဲဝေသုံးစွဲမှုဆိုင်ရာဘတ်ဂျက်အသုံးစရိတ်စည်ရင်းထုတ်ပြန်မှုကိုရပ်ဆိုင်းထားခဲ့တာပါအခုတော့ဒီစည်ရင်းများတွေပြန်လည်ထုတ်ပြန်လိုက်တာဟာမြင်သာထင်သာရှုထောင့်အပိုင်းကကြည့်ရင်ကြိုးစိုးအသိမှတ်ပြုစရာလို့ဆိုနိုင်ပေမဲ့အဲ့တစ်ဖက်မှာတော့ပြည်သူတွေအပေါ်မှာရောပေါ်ပေါက်နေပြီဖြစ်တဲ့လွတ်တော်နဲ့အစိုးရအဖွဲ့အစ်ပေါ်မှာပါလက်တလုံးကြားလုံးလိုက်တဲ့မယုဒမှုတွေစေတနာမရှိတဲ့အချက်တွေအတော်များများတွေ့ရတယ်လို့လိလသူတွေကထောက်ပြကြပါတယ်။အနံပါတ်1အချက်အနေနဲ့လွတ်တော်စခေါ်တဲ့ဇန်နဝါရီ31ရက်နေ့မတိုင်ခင်ဇန်နဝါရီလ29ရက်နေ့ညစွဲနဲ့ဒီဥပဒေကိုလူမသိသူမသိလျှို့ဝှက်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။တကယ်တော့နိုင်ငံသားအလုံးနဲ့ဆိုင်တဲ့တိုင်းပြည်ရဲ့အရေးကြီးဆုံးငွေရေးကြီးကိစ္စတွေကိုပေါ်ပေါက်နေပြီဖြစ်တဲ့လွတ်တော်မှာအကြေအလဲဆွေးနွေးအတည်ပြုပြီးမှပြဋ္ဌာန်းရမှာဖြစ်ပါတယ်။ဒီအချက်ပေါ်ဝိုင်းရဲ့နိုင်ငံရေးသမားကြီးတဦးဖြစ်သူဒီမိုကရက်တစ်ပါတီမြန်မာရဲ့ဥက္ကဋ္ဌဦးသူဝေကအခုလိုရှင်းပြပါတယ
်တကယ်တကယ်ပြောရရင်အခုလည်းအစိုးရဖွဲ့ရဲ့ဖွဲ့ပြီးနေပြီပဲနော်လွတ်တော်လည်းရှိနေတာပဲလွတ်တော်မှာဟိုဒီဥစ္စာဆွေးနွေးပြီးတော့ဒါအတည်ပြုကိုကောင်းတာပေါ့နောက်ပြီးတော့လည်းဒီဗန္ဓာယိကိစ္စဆိုတာတကယ်တိုင်းပြည်မှာအရေးကြီးဆုံးဟာပဲလေနော်ဒါနဲ့မှဘလောက်သုံးတင်လဲမသုံးတင်ဘူးဆိုတာအဲ့လိုကြည်ကြည်လည်လည်ဆွေးနွေးပြီးမှဆုံးဖြတ်တင်တာပေါ့ဒါပေမဲ့သူတို့ကအဲ့လိုဖြစ်အောင်အခုကတော့ကြိုတင်ပြီးတော့လုပ်လိုက်တယ်ဆိုတာဟာဒီလွတ်တော်မှာဆွေးနွေးရင်ဖြင့်တို့လူကြီးတွေအတိုင်းဖြစ်လာမယ်မထင်ဘူးဆိုပြီးတော့များလှုပ်လိုက်တယ်လို့ဖြစ်နေတာပေါ့နော်အမှားတော့ကျွန်တော်တို့ကတော့မကြိုက်ဘူးပေါ့ဗျာမလှုပ်စေချင်ဘူးပေါ့
စေအစိုးရကလွတ်တော်မခေါ်ခင်၄-၅ရက်အလိုလောက်ကပ်ပြီးဒီဥပဒေကိုကြိုတင်အကွက်ချပြဋ္ဌာန်းလိုက်တာဟာဒီလွတ်တော်မရှိသေးတဲ့ကြာကာလတည်တဲ့အစိုးရတည်းရဲ့ဒီနဲ့လုတ်ပိုင်ခွင့်ရှိတယ်လို့ယူဆကောင်းယူဆနိုင်ပေမဲ့လည်းဘာကြောင့်ဒီဘတ်ဂျက်ဥပဒေကိုလွတ်တော်မှာဆွေးနွေးဖို့စေအစိုးရကလက်လျှောက်တာလဲဆိုတာကိုတော့စမ်းစစ်ဖို့လိုပါတယ်အခုလျှို့ဝှက်ပြဋ္ဌာန်းလိုက်တဲ့ဥပဒေအရကာကွယ်ရေးစည်းရေးအသုံးစရိတ်ကိုဘတ်ဂျက်တစ်ခုလုံးရဲ့25ရာနှုန်းလောက်သုံးစွဲထားပြီးကျန်းမာရေးကို2ရာနှုန်းပညာရေးအတွက်900ခန့်နှုန်းလောက်ပဲသုံးစွဲဖို့ခွဲဝေတတ်မှတ်ထားတဲ့အချက်ကိုလွတ်တော်မှာချပြဆွေးနွေးရမှာစေအစိုးရအနေနဲ့စိတ်မလုံစရာဖြစ်နိုင်တာကြောင့်လို့ရန်ကုန်မြို့ကလေးလာသူတို့ကထောက်ပြကြပါတယ်။အဲလောလောဆယ်အထိတော့ဒီဘတ်ဂျက်ကိစ္စနဲ့ပတ်သက်လို့နေပြည်တော်မှာကျင်းပနေတဲ့လွတ်တော်မှာဆွေးနွေးတာမရှိသေးဘူးလို့လွတ်တော်တက်နေတဲ့NDF မြို့သားဒီမိုကရေစီအင်အားစုပါတီရဲ့အမတ်ဦးစိုးဝင်းကပြောပါတယ
်အဲ့ဒါတွေဓာတ်ဖြည်းဖြည်းတာတခုကမရှိသေးပါဘူးခင်ဗျာနော်အဲ့ဒီဖြည်းဖြည်းတဲ့အချိန်လေးလည်းမရောက်သေးတဲ့ခါကျတော့နော်ဘာမှကျွန်တော်တို့အဲ့ဒါအတွက်ကျွန်တော်ပြင်ဆင်ထားခြင်းကျွန်တော်ဟောဖြည်းဖြည်းမရှိသေးပါဘူးခင်ဗျာ
စေအစိုးရရဲ့ဒီဘတ်ဂျက်ဥပဒေထုတ်ပြန်မှုဟာအခုလိုမရောသားမှုတွေပါရှိနေပြီမဲ့လဲအတဖက်ကပြန်ကြည့်ရင်လာမယ့်နှစ်အခုလိုအချိန်လွတ်တော်တဲမှာဒီနှစ်ထုတ်ပြန်ခဲ့တဲ့အသုံးစရိတ်တွေကိုကြည့်ပြီးနိုင်ရှင်သုံးသက်ဆွေးနွေးဖို့လမ်းစာပွင့်သွားတယ်လို့တချို့ကလည်းအကောင့်မြင်ကြပါတယ်။ပွင့်လင်းမြင်သာမှုနဲ့ပတ်သက်လို့ရန်ကုန်မြို့ကစီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကဗီရာကဒီလိုထောက်ပြပါတယ
်။ Transparency ရှိတာတော့ကောင်းတာပေါ့နော်။ဒါမှတော့ဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာဘာတွေသုံးနေတယ်ဘယ်လောက်သုံးနေတယ်ဘယ်ကနေရတယ်ဆိုတဲ့ဟာကပြောနိုင်ရင်တော့ဒါအကောင်းဆုံးပဲလေ
။အခုပြဋ္ဌာန်းလိုက်တဲ့ဘတ်ဂျက်တစ်ခုလုံးကိုစည်ရင်းပေါင်းတွက်ချက်ကြည့်တဲ့အခါအမေရိကန်ဒေါ်လာ9ဘီလီယံလောက်ပဲရှိပြီးဒီပမာဏဟာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ပနိုင်ငံတွေတွားရောက်အလုပ်လုပ်ကြနေတဲ့နိုင်ငံသားတွေကသူတို့ရဲ့မိသားစုတွေစီလွှဲပို့ပေးတဲ့ပမာဏလောက်တောင်မရှိတဲ့အတွက်တန်း60မြန်မာနိုင်ငံသားတွေအတွက်ဘတ်ဂျက်ပမာဏကိုခြုံကြည့်ရင်အင်မတန်နည်းတယ်လို့ရန်ကုန်မြို့ကစီးပွားရေးသမားတူကထောက်ပြပါတယ်။အခုလောက်ဘတ်ဂျက်ကနည်းရတဲ့အထက်ကာကွယ်ရေးအသုံးစရိတ်ကို25ရာခိုင်နှုန်းလောက်ယူထားတဲ့အချက်ဟာလည်းမတရားဘူးလို့သူကမြင်ပါတယ်။တိုင်းပြည်ရဲ့တခြားအရေးကြီးတဲ့ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်ကိုကြည့်ပြန်တဲ့အခါမှာလည်းအထူးတခြားတိုးမြင့်သုံးဆွဲထားတာမတွေ့ရတာဟာလည်းဝေဖန်စရာဖြစ်နေပါတယ်။ဒါ့အပြင်အခုပညာရေးမှာသုံးဆွဲဖို့ပြဋ္ဌာန်းထားတဲ့ပမာဏဟာအာဖရိကတိုက်ကဆင်းရဲတဲ့နိုင်ငံတစ်ခုဖြစ်တဲ့အီသီယိုးပီးယားနိုင်ငံကပညာရေးဘတ်ဂျက်အသုံးစရိတ်ရဲ့တဝက်လောက်ပဲရှိတာကြောင့်စေအစိုးရရဲ့ဒီဘတ်ဂျက်အသုံးစရိတ်ဟာပြည်သူတွေအတွက်စေတနာမရှိဘဲလွန်ခဲ့တဲ့နှစ်20အတွင်းဘာမှထူးခြားပြောင်းလဲမှုမရှိဘူးလို့ဖေဖော်ဝါရီလ7ရက်နေ့ပြန်နှက်မှာထည့်သွင်းပြဋ္ဌာန်းလိုက်တဲ့ဒီဘတ်ဂျက်ဥပဒေကိုဖတ်ရှုခွင့်ရတဲ့လေးလာသူတချို့ကတုံ့တက်ကြပါရခင်ဗျာ